ဒီမြန်မာနိုင်ငံမှာဒီပြဿနာတွေပြည်လည်စေရေးဒီသဘောတူထားတဲ့အစီအစဉ်တွေအတိုင်းမြန်မာနိုင်ငံကအကောင့်ထဲပေါ်လာအောင်လို့စင်ကာပူနိုင်ငံအနေနဲ့အင်ဒိုနီးရှားအပါအဝင်တခြားအာဆီယံနိုင်ငံတွေအပြင်ကုလသမဂ္ဂလိုမိဖက်အဖွဲ့တွေနဲ့ပါပေါင်းပြီးတော့တွန်းအားပေးဆောင်ရွက်သွားမယ်ဆိုတာကိုလည်းစင်ကာပူဝန်ကြီးချုပ်ကဒီကနေ့ပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံကိုရောက်နေတဲ့ဒီအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့တွေ့ဆုံချက်မှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအခုလိုပြောကြားသွားခဲ့တာပါ။
We both regretted the lack of progress in ASEAN's 5-point consensus.
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်5ရက်တိုးတက်မှုမရှိတဲ့အပေါ်မှာသူတို့နှစ်ယောက်စလုံးစိတ်မကောင်းပါဘူး။ဒီဘုံသဘောညီချက်အပြည့်အဝအကောင့်ထဲပေါ်လာနိုင်တဲ့အထိစင်ကာပူအနေနဲ့ဒီအင်ဒိုနီးရှားတခြားအာဆီယံနိုင်ငံတွေနဲ့သာမကကုလသမဂ္ဂလိုအာဆီယံရဲ့မိဖက်အဖွဲ့တွေနဲ့ပါတွန်းအားပေးလှုပ်သွားပါမယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ဟာမြန်မာနိုင်ငံဘက်ကအကောင့်ထဲပေါ်ဆောင်ရွက်မှုတွေပြက်ကွက်နေတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထောက်ပြနေတဲ့အာဆီယံနိုင်ငံတွေဖြစ်ပါတယ်။စင်ကာပူနိုင်ငံမှာဒီစင်ကာပူဝန်ကြီးချုပ်နဲ့အင်ဒိုနီးရှားသမ္မတတို့ဒီကနေ့တွေ့ဆုံရမှာတော့နှစ်နိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။နူဆာစင်ထရာမှာဒီအင်ဒိုနီးရှားမြို့တော်သစ်တည်ဆောက်နေတဲ့အပေါ်မှာစင်ကာပူနိုင်ငံကပံ့ပိုးကူညီသွားရဲ့အပါအဝင်နားလည်မှုစာချုပ်နှွားတချို့ကိုလည်းနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်။